ရခိုင်ပြည်နယ်ရင်းပဋိပက္ခတွေနဲ့ပတ်သက်တဲ့သတင်းယူဖို့စူးစမ်းကြတဲ့သတင်းသမားတွေကိုလုံခြုံရေးတွေကတားဆီးမှုတွေနဲ့ချင်းချောက်မှုတွေမလုပ်ကြဖို့ CBJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကစက်တဘရီနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ Bangladesh နဲ့ဆက်ကမောင်တော်ဒေသရင်းရဲစခန်းတွေအောက်တိုဘာလ9ရက်နေ့အတိုက်ခိုက်ခံရမှုတွေကြောင့်ရဲတပ်သားတိစုံမှုတွေနဲ့လက်နက်ပျောက်ဆုံးခဲ့တဲ့နောက်ပိုင်းနယ်မြေရှင်းလင်းရေးလုပ်ရာမှာအထမပြုတ်ကျမှုအပါအဝင်စစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆက်ဆဲချက်တွေထွက်ပေါ်နေချိန်မှာအခုလိုတားဆီးမှုတွေတွေ့ရတာလို့ပြောပါတယ်။ AWR မြန်မာ Times Democratic မြန်မာအသံနဲ့7 day နေ့စဉ်သတင်းစာအပါအဝင်သတင်းဌာနအများအပြားကိုအောက်တိုဘာလလယ်မှာနေကြားဆောင်တက်တွင်တဲ့စစ်တပ်ကမောင်တော်ဒေတာတွေကကြီးကန်းပြင်ရဲစခန်းကိုတွားရောက်ခွင့်မပေးဘဲတားဆီးခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီချိန်ကရဲနဲ့စစ်တပ်ပူးတွဲဆစ်ဆင်ရေးလုပ်နေချိန်မှာသတင်းသမားတွေအတွက်လုံခြုံရေးစိတ်မချရတာမို့တားမြစ်တာဖြစ်ကြောင်းလုံခြုံရေးတာဝန်ခံတွေကပြောကြားခဲ့တာဖြစ်ပါတယ်။ CPJ အဖွဲ့ရဲ့အရှိတောင်းအာရှဆိုင်ရာအကြီးတန်းတာဝန်ခံ Sean Crispin ကတော့ဒီမိုကရေစီနီးကြရွေးကောက်တင်မြှောက်ထားတဲ့အစိုးရတရက်အနေနဲ့ရက်ဖက်အုတ်ချုပ်မှုအောက်မှာသူတို့ရဲ့လုံခြုံရေးတာဝန်ခံတွေကသတင်းသမားတွေကိုလုံခြုံစိတ်ချစွာသတင်းယူခွင့်ပြုတင်တယ်လို့တောင်းဆိုလိုက်တယ်လို့အစိုးရအနေနဲ့ကွယ်ဝှက်စရာဘာမှမရှိရင်သတင်းသမားတွေလွတ်လပ်လပ်သွားခွင့်ပေးတယ်လို့လည်းဝေဖန်ထားတာဖြစ်ပါတယ်